ဖမ်းဆီးထောင်ချခံထားရသလိုဖြစ်လို့ပြည်သူတွေအတွက်သတင်းဖြန့်ဖြူးမှုထုတ်ဝေနေသူတွေအပေါ်ကိုလည်းအပြင်းထန်ပို့ပြီးဖိအားပေးလာနေတာတွေတွေ့ရတယ်လို့ CPJ လို့ခေါ်တဲ့နယူးယောက်အခြေစိုက်သတင်းသမားများကာကွယ်ရေးအဖွဲ့ကပြောပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အနည်းဆုံးနဲ့အဖိနှိပ်ဆုံးနိုင်ငံတွေရဲ့တတိယနေရာမှာရှိတယ်လို့ CPJ ကပြောတယ်ဆိုတော့မတ်တင်းတီရီရဲ့အပြည့်စုံလေးကိုဆက်ပြီးပြောပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံဟာသတင်းလွတ်လပ်ခွင့်ကိုဖိနှိပ်ရမှာအဆိုးဆုံးနိုင်ငံတစ်ခုလို့ CPJ ကအင်္ဂါနေ့ကထုတ်ပြန်တဲ့2008ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြထားတာပါကိုရန်နိုင်2008ခုနှစ်ရွှေဝါရောင်တန်ခါလှုပ်ရှားမှုတွေအပြီးခဲကမြန်မာစစ်အစိုးရဟာသတင်းသမားတွေအပေါ်မှာမျက်ခြေမပြတ်ပုံမှုစောင့်ကြည့်ခဲ့တယ်ဆိုတာတွေကဒီသတင်းတွေကိုကဘာကသိအောင်ပြည်တွင်းသတင်းသမားတွေရဲ့စ조사ချက်တွေကြောင့်လည်းဖြစ်တယ်လို့យေတာထားပါတယ်။ဒါပြင်2008ခုနှစ်မေလနာဂစ်မုံတိုင်းအပြီးသတင်းတွေကိုဖုံးကွယ်ဖို့အတွက်မြန်မာစစ်အစိုးရကတယ်လီဖုန်းလိုင်းတွေနဲ့အင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ခဲ့တာတွေလည်းလုပ်ခဲ့တယ်လို့သူတို့ရဲ့အစီရင်ခံစာမှာយေတာထားပါတယ်။ထိရှားတဲ့ရုပ်ရှင်သုံးဆောင်ကိုစားကနာနဲ့ဘလော့ဂါသမားအပါအဝင်သတင်းသမားတွေကိုဖမ်းဆီးထားရကနေခုတော့နှစ်ရှည်ထောင်တန်းတွေချမှတ်ပြီးတော့မြို့ပြနယ်ဝေးကွာလွန်လှတဲ့နေထောင်တွေစီကိုပို့ပစ်နေတာတွေကိုလည်းမြန်မာစစ်အစိုးရကလုပ်နေတယ်လို့ CPJ အဖွဲ့ကပြောပါတယ်။မြန်မာစစ်အစိုးရလုပ်နေရတဲ့ဟာသတင်းသမားတွေအပေါ်မှာစီမံကိန်းနဲ့စနစ်တကျဖြိုခွဲဖိနှိပ်နေတာဖြစ်တယ်လို့ CPJ အဖွဲ့ကအာရှတာဝန်ခံ Bot Zip ကပြောပါတယ
် The generals have kept pressure on the media whatever the incidents whatever the
မြန်မာပြည်တော်ဟန်ဘာတွေဖြစ်နေတယ်ဘလို့အခြေအနေမှန်တွေရှိနေတယ်ဆိုတာကိုကျွန်တော်တို့အသေးချာမသိနိုင်ပါဘူးသတင်းတွေရနိုင်မဲ့နည်းလမ်းတွေမှန်သမျှမြန်မာစစ်အစိုးရကအသေးချာစောင့်ကြည့်ပိတ်ပင်ထားပါတယ်အထူးသဖြင့်ဒီအခြေအနေတွေကပြည်တွင်းသတင်းသမားတွေရဲ့လုံခြုံရေးကိုပါထိခိုက်လာနေတာကိုကျွန်တော်တို့မြင်နေရပါတယ
်။ခုလိုသတင်းသမားတွေကိုပုံမတင်းတင်းကြပ်ကြပ်ဖိနှိပ်နေတာတွေဟာလာမယ့်2010မှာကျင်းပမယ်ဆိုရဲရွေးကောက်ပွဲကိစ္စတွေကြောင့်လို့အများကပြောနေတာတွေလည်းရှိနေတော့အဲ့ဒီအပေါ်ကို CPJ အဖွဲ့အနေနဲ့ဘယ်လိုထင်ပါသလဲလို့ကျွန်မမေးကြည့်ပါတယ်။
The military hunt changed its tactics in any significant way.
စစ်ကောင်စီတွေရွေးကောက်ပွဲပြုလုပ်မယ်ဆိုတဲ့ပြောဆိုချက်တွေမှာတရားမျှတပြီးလွတ်လပ်မဲ့အရေးအယောင်တော့အခုချိန်အထိမတွေ့ရသေးပါဘူး။ဒါပေမဲ့အခုချိန်ကတည်းကသတင်းသမားတွေကိုကြိုးပြီးဖိအားပေးတာဖမ်းဆီးတာတွေလုပ်နေတာတွေ့ရပါပြီ။တကယ်ကိုချိန်ချောက်ခံရမှုနဲ့အဆိုးဆုံးအခြေအနေတွေပါပဲဗျာ။
အခုမြန်မာနိုင်ငံရဲ့2008ခုနှစ်အစည်းအဝေးခန်းစာနဲ့မနှစ်က2008ခုနှစ်အစည်းအဝေးခန်းစာတွေရဲ့အခြေအနေတွေမှာမြန်မာနိုင်ငံအတွက်သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်တဲ့အနေအထားမျိုးကမတွေ့ရဘူးလားရှင်
။ Well, I don't think the situation in Burma has changed very much.
ဘာမှမရှိပါဘူး။သတင်းသမားတွေဟာတင်းကျပ်တဲ့ထိန်းချုပ်မှုတွေမှာပဲရှိနေသေးတာပါ။ပိုပြီးတင်းကျပ်လာတယ်၊ဖိနှိပ်လာတယ်၊ဖမ်းဆီးထောင်ချတယ်။အဲ့ဒါတွေကလွဲရင်ဘာမှတိုးတက်တာမရှိပါဘူး။ထွင်းချက်အနေနဲ့သတင်းစာဆရာကြီးဦးဝင်းတင်လွတ်လာတာပြောနိုင်ပေမဲ့တယောက်ထက်မကတဲ့သတင်းသမားဦးကြီးအများအပြားဖမ်းဆီးထောင်ချလိုက်တာတွေရှိနေတော့ဘယ်တော့မှတိုးတက်မှုရှိတယ်လို့မမြင်ရဘူး။အင်တာနက်ဆိုင်တွေ၊တယ်လီဖုန်းလိုင်းတွေ၊ပြင်ပကဘာနဲ့ဆက်သွယ်နိုင်မဲ့ကိစ္စတွေမှာပိုတင်းကျပ်လာတာကိုလည်းတွေ့လာရပါတယ်
။ဒါ့အပြင်သူတို့ရဲ့စီရင်ခံစာထဲမှာကိုစားကနာကိုထောင်ဒဏ်59နှစ်ချမှတ်ပြီးတော့မိသားစုနဲ့ဝေးကွာလွန်လှတဲ့မြစ်ကြီးနားထောင်ကိုပို့လိုက်တဲ့အကြောင်းတွေ၊ဘလော့ဂါသမားကိုနေဖုံးလက်ကိုထောင်ဒဏ်အနည်း20ကျော်ချမှတ်ပြီးဖအံထောင်ကိုပို့လိုက်တဲ့အကြောင်းတွေကိုလည်းရေးသားထားပါတယ်။တကဘာလုံးတိုင်းတာရသတင်းသမားအများဆုံးဖိနှိပ်တာတရုတ်နိုင်ငံဖြစ်ပြီးတော့ဒုတိယအများဆုံးကကျူးဘားနိုင်ငံဖြစ်တယ်လို့မြန်မာနိုင်ငံကတတိယအနေနဲ့သတင်းသမားတွေဖမ်းဆီးထားမှုအများဆုံးနိုင်ငံလို့ဖော်ပြထားပါတယ်။ DCPJ သတင်းနဲ့တဆက်တည်းပေါ့လေဒီပြင်သစ်အခြေဆိုင် RSF အဖွဲ့ကလည်းကိုစားကနာကိုအင်းစိတ်ထောင်ကနေဒီဇင်ဘာလ3ရက်နေ့ကမြစ်ကြီးနားထောင်ကိုပြောင်းရွှေ့လိုက်တဲ့အပေါ်ဝေဖန်ပြောဆိုခဲ့တယ်လို့အဲ့ဒီလိုနေထောင်နေမှာကျန်းမာရေးစောင့်ရှောက်မှုတွေရှိတဲ့အတွက်အစိုးရအကြောင်းပြောဆိုထားပါတယ်ရှင်။